မောင်မြင့်တကြားပရိသတ်များမင်္ဂလာပါရှင်။ကျမတို့ရဲ့အစီအစဉ်ဖြစ်တဲ့မြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကနေပြီးတော့နေပြည်တော်မှာရှိတဲ့လေလာပွဲ၊ဘိုးဒုဒဖြစ်ပွဲအကြောင်းအရာတွေနဲ့နေပြည်တော်နဲ့အတူရှင်တွဲထင်ဟပ်စီမဲ့ပုံရိပ်တွေကိုအစီအစဉ်ဖြစ်ရိုက်ကူးတင်ဆက်ပေးနေတာဖြစ်လို့ဒီဘက်မှာတော့လူစားအရင်းမြစ်များမွေးထုတ်ပေးရမှာအဓိကကျတဲ့အခန်းကဏ္ဍဖြစ်တဲ့ပညာရေးကဏ္ဍကိုလေ့လာတင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင်။ပညာမြင့်မှာလူမျိုးတင့်ပြီဆိုတဲ့စကားအတိုင်းမြို့တော်နေပြည်တော်မှာဆိုရင်ပညာရေးကဏ္ဍကိုအထူးလေးထားဆောင်ရွက်နေကြရဲဆိုတာပြည်သက်များလည်းသိထားပြီးသားဖြစ်မှာပါ။နေပြည်တော်ရဲ့ပညာရေးကဏ္ဍကိုလေ့လာမယ်ဆိုရင်တော့အခြေခံပညာအကြောင်းတွေဖြင့်ဒီနေ့မြေပတ်ဝန်းကျင်မှာရှိတဲ့တက္ကသိုလ်တွေသိပ္ပံပညာကျောင်းတွေကိုပါလေ့လာနိုင်မှာပဲဖြစ်ပါတယ်။အခုပထမဆုံးအနေနဲ့အခြေခံပညာကျောင်းတွေကိုလေ့လာတင်ဆက်သွားမှာဖြစ်လို့အာထကငါဇဘူတီတီကျောင်းရှိကိုရောက်ရှိနေတာပဲဖြစ်ပါရဲ့ရှင်။ဒီကမ်းမှာလည်းပစ္စည်းတွေစုံနေတော့ဆရာ
။ပြရအောင
်ဆရာ။ကျွန်တော်တို့အကြောင်းကားတော့ဒါနေပြီးတော့အခုတတိမျိုးနယ်မှာတရှိပြီးတော့ကြတော့ဆရာဆရာမတော့သူ့လိုပေါ့ကျွန်တော်တို့ထက်လယ်မှုပေါ့နော်ဆရာဆရာမပေါင်းတာ60နဲ့ပုံရှိပါတယ်စာသင်တော်ကတော့ကျွန်တော်အကြောင်းမှာလက်ရှိအနေထားရတော့စာသင်တော်3000ရှိပါတယ်စာသင်တော်2000ဆောင်ကတော့ကျွန်တော်တို့အခြေခံပညာ grade 6ကနေပြီးတော့ပေါ့နော် grade 11ကြီးသင်ကြားပြီးတော့ကြတော့တစ်ထပ်ဆောင်တော်ရှိပါတယ် editor ဆောင်ကတော့ KG ကနေပြီးတော့ grade 4ကြီးသင်ကြားပါတယ်ဘာဘာကြီးနေရှင်မတော်တမ်းနေဆုံးတော့ပညာဖြစ်ပေါ့နော်ပညာဖြစ်ဖြစ်တဲ့အတွက်ကလေးတွေဟာမတက်မရှိပေါ့နော်လူတိုင်းဟာအနေအဆုံးဆင့်အရင်တော့ကျွန်တော်တို့အခြေခံပညာမူလာတန်းအခုကျတော့ကျွန်တော်တို့ကအခြေခံပညာလဲတန်းနောက်ဆုံးဆင့်ကျွန်တော်တို့ကနိုင်ငံတော်ရည်မှန်းချက်ကအခြေခံပညာထက်တန်းဆင့်အလုံးပြီးဆုံးရမယ်ဆိုရည်ရချက်နဲ့ကျွန်တော်ကလည်းအကောင့်ထပ်ပေါ်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ
်ပြည်သက်များရှင်အခုဆိုရင်တော့ဇဘူတီတီမြို့နယ်ထဲမှာပဲရှိတဲ့နောက်ထပ်ကျောင်းတစ်ကျောင်းကိုလေ့လာဖို့ရောက်ရှိနေရပဲဖြစ်ပါရဲ့ရှင်ဒီကျောင်းကတော့အမှတ်9အခြေခံပညာအထက်တန်းကျောင်းပဲဖြစ်ပါရဲ့ရှင်ကျမနဲ့အတူတူကျောင်းဝင်းထဲကိုဝင်ရောက်လေ့လာကြည့်အောင်ပါရှင
်ဒီအမှတ်ကိုချက်ကပညာထက်တန်းကျောင်းဟာတရက်6လ2009ခုနှစ်ကနေပြီးတော့မှစတင်ဖွင့်လှစ်တယ်စတင်ဖွင့်လှစ်တဲ့အချိန်မှာပဲမူလတန်းအလယ်တန်းထက်တန်းစစ်အားလုံးကြပြရနေတဲ့သင်ကြားပေးနိုင်တဲ့ကျောင်းဖြစ်တယ်စတင်ဆောင်2ဆောင်ရှိတယ်နော်စတင်ဆောင်2ဆောင်ရှိတယ်နှစ်ထပ်ဆောင်2ဆောင်နောက်ကတစ်ထပ်ဆောင်တစ်ဆောင်ပေါ့နော်နှစ်ထပ်ဆောင်မှာဆိုလို့ရှိရင်ဆရာတို့အခန်းပေါင်း36ခန်းရှိတယ်။အဲဒါတော့ဆရာတို့ဒီပညာပိတ်မှာခန်းမှာပေါ့နော်ခန်းမှာရဲ့ငိုအခြေအနေနဲ့အခုလက်တွေ့အခြေအနေကတော့လုံးဝခြားနားသွားတယ်။ဘာလို့လဲဆိုတော့ဒီခန်းမှာရေးအတွက်ဆရာတို့ပညာရေးဝန်ကြီးဌာနအနေနဲ့နော်ပြောရတော့သိန်းရချီတာပေါ့နော်သိန်းရချီအကုန်ကြခန်းပြီးတော့အဲဒါဆရာကြီးကြောင့်ကိုဒါခမ်းမကိုတေချာပြင်ဆင်ပေးထားတယ်ပြောရရင်တော့ဒါအဆင့်မြင့်သွားတာပေါ့နော်အဲဆရာဆမဦးရေစုစုပေါင်းအနေနဲ့ကတော့လက်ရှိမှာဆရာကြီးအပါဝင်ဆိုလို့ရှိရင်တော့39ဦးရှိရဲအဲ့မှာထပ်ပြကဆရာကြီးတို့10ဦးအလဲတန်းမြဒုအလဲတန်းမြပေါင်းပြောမယ်ဆိုလို့ရှိရင်တော့15ဦးမူလတန်းမြအားလုံးပေါင်း17ဦးအတင်ကြရေးပိုင်းအနေနဲ့ဆရာကြီးပါဝင်39ဦးရှိတယ်။အဲဒါမိဒါရောကွန်ပျူတာ room နော်။ကွန်ပျူတာ room ကဆရာကြီးတို့ကျောင်းမှာကွန်ပျူတာအားလုံးပေါင်းကို15လုံးရှိတယ်။နော်ဆရာကြီးဒီကျောင်းရုံငန်းကိုဒီမှာပေါ့။နော်ကလေးတွေအတွက်ကတော့ဆရာကြီးတို့12လုံးပြင်ဆင်တာ။စာကြည့်တိုက်အနေနဲ့ကတော့ဆရာကြီးတို့ကစာကြည့်တိုက်ဆောင်တီးတယ်မရှိဘူး။စာကြည့်တဲ့ဆောင်တည်တတ်မရှိတဲ့အတွက်ဆရာကြီးတို့ကြောင်းမှရှိတဲ့စာသင်ခန်းလေးကိုဆရာကြီးတို့ကဒါဟိုစာကြည့်တဲ့ပုံစံဖြစ်အောင်အတက်နိုင်ဆုံးစူးစမ်းပြီးတော့ဖွဲ့စည်းထားတယ
်ပရိသတ်များရှင်ခုဆိုရင်တော့အမှတ်9အခြေခံပညာထက်တန်းကျောင်းကိုဝင်ရောက်လေ့လာပြီးဆိုတော့နောက်ထပ်ကျောင်းကျောင်းကိုသွားရောက်လေ့လာအောင်ပါပါရှင်စမကူရောက်ရှိနေတဲ့နေရာကတော့ဇေယတိရီမြို့နယ်အနောက်ရထားရပ်ကွက်မှာရှိတဲ့အာထာကတဲ့ဇေယတိရီအကြောင်းပဲဖြစ်ပါတယ်။ဒ ီကျောင်းကြီးရဲ့ကျယ်ဝန်းကဆိုရင်တော့ဧက40ကျယ်ဝန်းပြီးတော့ကျောင်းဆောင်မျိုးစားတွေကတော့နှစ်ထပ်ဆောင်မျိုးစားတွေပဲဖြစ်ပါတယ်။ကျောင်းဝင်းထဲမှာဆိုလို့ရှိရင်တော့မိုးလုံလေးလုံးအားကစားခန်းမတစ်ခုလည်းပါပါလေးရဲ့ရှင်။ကျွန်မနဲ့အတူတူကျောင်းဝင်းထဲကိုဝင်ရောက်လေ့လာကြည့်ရအောင်ပါရှင်။ကျမရဲ့အကြောင်းကတော့အထက်ကတိဇေယတိတိပါရှင်။ကျမတို့အကြောင်းကတော့နေပြည်တော်ဇေယတိတိမြို့နယ်ဒေါ်တာရုတ်ကမှာတရှိပါလေရှင်။ကျမတို့အကြောင်းအေရီးယားအိက40ရှိပါလေရှင်။ကျမတို့အကြောင်းမှာဆိုရင်နှစ်ထပ်ဆောင်မှာ42ခန်းရှိပါလေရှင်။တစ်ထပ်ဆောင်မှာ25ခန်းရှိပါလေရှင်။ဒသမဝိရတော့73ရှိပါလေရှင်။ဒီဒါတော့ဇမိုင်းတို့အကြောင်းရဲ့အပေါ်ထက်ဟိုမာလီမီဒီယာခန်းလေးကိုလိုက်ပြမယ်နော်။ဒီဆမိုင်းတို့ကျောင်းမှာတော့မာရီမီဒီယာ3ခန်းရှိပါတယ်။ဒါမျိုးတော့တစ်ချိန်ကိုကျောင်းသား30ကုန်တာကိုကျောင်းကျင်းစာတတ်မြတ်အောင်သင်ကြားပေးနေပါတယ်သမီးရေ။ဟိုဒီပေဟိုကတော့ဒါတမောက်ကျောင်းမှာဆိုဆိုနေတာဂုံထုအများဆုံးထွက်တဲ့ဘာသာရဲ့ကျမတို့ကျောင်းရဲ့ထူးခြားမှုကတော့ကျမတို့ကျောင်းဒီဇေယသီတိမြို့နယ်မှာတက္ကသိုလ်ဝန်ထမ်းအောင်ချက်ကိုနှစ်စဉ်နှစ်တိုင်းပထမရရှိပါတယ်ရှင်။ကျမတို့ကျောင်းမှာပညာရေးသာမကပဲအာကစားအနုပညာဂီတပစ္စုပ္ပန်ပြိုးတွတ်တက်အောင်သင်ကြားပေးနေပါတယ
်
ပြည်သူများရှင်စေကံပညာအထက်တန်းကျောင်းတွေကိုလေ့လာပြီးသွားပြီဆိုတော့နောက်ထပ်လေ့လာဖို့ကျောင်းတစ်ကျောင်းရွေးချယ်ထားပါသေးရဲ့ရှင်။အဲ့ဒီကျောင်းကတော့အခုရောက်ရှိနေတဲ့အခြေခံပညာအထက်တန်းကျောင်းပဲဖြစ်ပါရဲ့ရှင်။ဒီကျောင်းကြီးကိုတော့1960ခုနှစ်ကနေစတင်ဖွင့်လှစ်ခဲ့ပြီးတော့နှစ်ပေါင်း60ကျော်လွန်နေပြီပဲဖြစ်ပါရဲ့ရှင်။ထူးခြားတစ်ခုကတော့1960ခုနှစ်ကနေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့အစဉ်အဆက်ပြောင်းလဲတိုးတက်လာခဲ့တာဟာအခုဆိုရင်တော့အထက်တန်းကျောင်းတောင်ဖြစ်လာခဲ့ပြီပဲဖြစ်ပါရဲ့ရှင်။
အထက်ကွယ်တပြေကုန်းပါစဉ်ဒီနေပြီးတော့ကောင်းစင်းနယ်မြေဥတ္တရခရိုင်ပေါ့ပတီမြို့နယ်ကိုးရတပြေကုန်းကျေးရွာမှာနေရှိပါတယ်လမ်းအနေနဲ့ဆိုရာသာဌာနီလမ်းမကြီးရဲ့ဘေးမှာရှိပါတယ်ကျွန်တော်ဒီမှာဆိုရင်စာတင်ဆောင်ဟို9ဆောင်စောင်းလက်စတစ်ဆောင်နဲ့ဆိုရင်တော့စာတင်ဆောင်အရေအတွက်6ဆောင်ရှိပါတယ်စာတင်ခန်းပေါင်းခန်း20ရှိပါတယ်အခုဆိုရင်တော့ဟိုထက်တန်းကျောင်းကွယ်အဆင့်အထိမူလာတန်းအနေတော့မှအဆင့်ဆင့်တိုးမြင့်ပြီးတော့ဖွင့်လှစ်ခဲ့တဲ့အတွက်ကြောင့်မလို့ဒီရွာဟာဆိုလို့ရှိရင်ကျွန်တော်ဟိုသူငယ်တန်းအနေပြီးတော့မှ10တန်းပေါ့နော်အခုဆို Grade 11ဒီပညာသင်ကြားခွင့်ရနေပြီဖြစ်ပါတယ
်ဖေးတယ်များရှင်ဒီကျောင်းကြီးရဲ့အဆောက်အအုံမျိုးစားကတော့တစ်ထက်အုံညက်မျိုးစားတွေပဲဖြစ်ပါတယ်ထူးခြားတာတစ်ခုကတော့စာသင်ဆောင်နေအားလုံးရဲ့နာမည်ကိုပန်းနာမည်နဲ့တင်စားမှတ်ခေါ်ထားပဲဖြစ်ပါရှင်ဖေးသမီးရှင်နေပြည်တော်မှာအခြေချနေထိုင်ရင်ပုဂ္ဂလိကစာသင်ကျောင်းများမှာပညာသင်ကြားလိုသူတွေအတွက်စိုးစံပုဂ္ဂလိကစာသင်ကျောင်းကိုဇဗူတိတိမြို့နယ်ညာနာတိတ်တိရပ်ကွက်တွင်မှာတည်ထောင်ထားပါတယ်2009ခုနှစ်ကနေစတင်ဖွင့်လှစ်ခဲ့ပြီးတော့နှစ်စဉ်ပစ္စမတန်းကနေတသမတန်းတိပညာသင်ကြားနိုင်ပြီးသူတို့ထမ်းရတဲ့လူငယ်လူရွယ်တွေကိုမွေးထုတ်ပေးလျက်ရှိပါရဲ့ရှင်ပြည်သူများရှင်နေပြည်တော်မှာဆိုလို့ရှိရင်တော့ပုဂ္ဂလိကစာသင်ကျောင်းပေါင်း84ကျောင်းရှိပါရဲ့ရှင်ဒီနေပြည်တော်စိုးစံမှာဆိုလို့ရှိရင်တော့နိုင်ငံတကာသင်ယူကောနိုင်ငံတော်သင်ယူကိုပါအပြိုင်နဲ့ထဲလေ့လာသင်ယူနိုင်မှာပဲဖြစ်ပါရဲ့ရှင်ကျောင်းရဲ့ညအေရီယာအကျယ်ဝန်းကတော့ဧက20ကျယ်ဝန်းပြီးတော့စာသင်ဆောင်နေအနေနဲ့ကတော့မိန်းကလေး6ဆောင်ယောက်ျားလေး6ဆောင်စုစုပေါင်း12ဆောင်ရှိပါရဲ့ရှင်မမမြင်တကြားပြိတ္တများရှင်အခုဆိုရင်တော့လူဆန်းအရေးမြင့်များမွေးထုတ်ပေးရနေရဖြစ်တယ်အစိုးရဆက်မှုလက်မှုသိပ္ပံနေပြီးတော့ကိုရောက်ရှိနေရပဲဖြစ်ပါရဲ့ရှင်ဒီကျောင်းကြီးကိုတော့2019-2020ပညာသင်နှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့အကျယ်ဝန်းအဖြစ်ကတော့22ဧကရှိပါတယ်ကျောင်းဆောင်ပုံစံမျိုးစားကတော့သုံးထပ်အဆောက်အအုံမျိုးစားဖြစ်ပါရဲ့ရှင်
သောဆမလမိုတမနီဘီရောဟာသဘူတိမျိုးနဲ့ဒနာတိရပ်ွက်မှာတရှိပါတယ်ကျွန်တော်တို့ကြောင့်2018ခုနှစ်မီနီဘတ်ဂျက်မှာစတင်ဆောက်လုပ်ခဲ့ပြီးတော့2019ဒီဇင်ဘာမှာစတင်ဖွင့်လှစ်ပညာသင်ကြားခဲ့ပါတယ်ကျောင်းက22ဧကကျယ်ဝန်းပြီးတော့
ဒီကျောင်းမှာမိန်ပင်မစာသင်ဆောင်တစ်ဆောင်၊နှစ်ထပ်စာသင်ဆောင်တစ်ဆောင်နဲ့အလုံးယုံ၃ခုဆက်ဆောင်မဆောင်၄ဆောင်။အဲကျောင်းသားကျောင်းသူဆောင်၂ဆောင်ရှိပါတယ်။ဝန်ထမ်းအင်အားကလည်းရှိအင်အားတော့45ရောက်ရှိပါတယ်။အင်ဂျင်ဆက်ဆောင်မှာ45ခုရှိပါတယ်။ကျွန်တော်ကြောင့်မှာတရှိမှာတော့မေဂျာ၅ခုပေါ့ဒေဂျာအင်ဂျင်နီယာတင်တန်း SS1 အင်ဂျင်နီယာတင်တန်း SS2 အင်ဂျင်နီယာတင်တန်းသမှုအင်ဂျင်နီယာတင်တန်းနဲ့သုတနည်းပညာတင်တန်းဆိုပြီးတော့တင်တန်း၅မျိုးဖွဲ့လည်ရှိပါတယ်။အဲဒီရှိမှာတင်တန်း၅ခုရှိတဲ့အတွက်ကြောင့်တင်တန်းတစ်ခုကိုတစ်နှစ်ကိုကျောင်းသား40အောင်နဲ့တစ်နှစ်ကိုကျောင်းသား200ဝိထုတ်ပေးလည်ရှိပါတယ်။ကျွန်တော်ဒီဆိုရဆမ်လမှုတိတ်ပန်းကျောင်းတွေကိုတက္ကသိုလ်ဝန်ထမ်းမှာပေါ့အင်္ဂလိပ်စာနဲ့သင်ချာနှစ်ခုမှတ်ပေါ်မှာမူတည်ပြီးတော့ဟိုဒီကျတော့မှဖြစ်ပါတယ်တုတ်တုတ်ဝင်တာအောင်မြင်ပြီးတူတိုင်းလောက်ထားနိုင်ပါတယ်ကျွန်တော်တို့ကဒီပလိုမာ၃နှစ်ဒီပလိုမာသင်တန်းဖြစ်ပြီးတော့ဒီ၃နှစ်ဒီပလိုမာပြီးတဲ့အခါမှာထူးချွန်တဲ့ကျောင်းသားတွေကိုဤပညာတက္ကသိုလ်တွေကိုပေါင်းဦးတက်ခွေတယ်ခွေလန်းရှိပါတယ
်ပြည်သူများရှင်အခုဆိုရင်တော့အစိုးရစက်မှုလက်မှုသိပ္ပံအကြောင်းကိုဝင်ရောက်လေ့လာခဲ့တာပဲဖြစ်ပါရဲ့ရှင်။နောက်ထပ်နေပြီးတော့ကောင်းစီနေမြတွင်းမှာပဲလေ့လာစရာနေရာရှိပါသေးတယ်ရှင်။ဒီမှာနဲ့တူတူသွားရောက်လေ့လာကြည့်အောင်ပါရှင်။ပြည်သူများရှင်ခုရောက်ရှိနေတဲ့နေရာကတော့သဘူတိတိမြို့နယ်ဒုက္ခတိတ်တိရက်ကွက်တရတိဇေနီမှာရှိတဲ့အစိုးရနည်းပညာထပ်တန်းကျောင်းပဲဖြစ်ပါတယ်။ဒီကျောင်းကြီးကိုတော့2009ခုနှစ်ကနေစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့အကျယ်ဝန်းအပြင်ကတော့4.5ဧကာခန့်ရှိပါတယ်။ကျောင်းဆောင်မျိုးစားတွေကတော့တစ်ထပ်အုံမြတ်မျိုးစားတွေပဲဖြစ်ပါရဲ့ရှင
့်။ကျွန်တော်တို့ဒီအစိုးရနည်းပညာအထက်တန်းကျောင်းတွေဒီအခြေခံပညာနေပြီးတော့အထက်ပါတန်းအောင်ပေါ့နော်ရှစ်တန်းအောင်အောင်ပြီးရင်ကျွန်တော်တို့ဒီအစိုးရနည်းပညာထက်တန်းကျောင်းကျွန်တော်တို့ဒီနေပြီးတော့ဟိုဒါမှမဟုတ်တနင်္ဂနွေမှာရှိတဲ့အစိုးရနည်းပညာထက်တန်းကျောင်းတွေကိုကျွန်တော်တို့ဝင်ခွင့်ပြရပါတယ်။ဝင်ခွင့်အောင်မျိုးဆိုမှကျွန်တော်တို့အစိုးရနည်းပညာထက်တန်းနေပြီးတော့ကိုတက်ခွင့်ရှိတာတက်တဲ့အခါမှာလည်းကျွန်တော်တို့ကသင်ကြားရေးကာလ2နှစ်ပေါ့ကျွန်တော်အဓိကတော့ဒီကျောင်းတွေဒီ practical ကိုကျွန်တော်ဥစားပေးပါသင်ကြားရေးအပိုင်းမှာဆိုရင်လည်းကျွန်တော်တို့က30 80ပေါ့30 80ဆိုသင်ကြားရေးကို30ကျွန်တော်တို့ practical ကို80ရာခိုင်နှုန်းနဲ့သွားပါအဲ့ကြောင့်မလို့ကျွန်တော်တို့အစိုးရနည်းပညာထက်တန်းကျောင်းနေအမြင်နဲ့ဘာဖြစ်လို့လဲလူဆန်းအရင်မြင်ကြံ့ကျင်မှုလို့သွားတယ်ကျွန်တော်တို့ဝေးထုတ်ပြီးခဲ့တယ်ပေါ့နော်ဝေးထုတ်ပြီးခဲ့တယ်ဒီကျောင်းမှာဆိုလက်ရှိဆိုရင်ကျွန်တော်တို့ကပထမနှစ်ဆိုရင်ကျွန်တော် 30 ခေါ်ပါတယ်။တမေဂျာကို 30 နဲ့ကျွန်တော် 5 မေဂျာရှိတဲ့အတွက် 210 ခေါ်ပါတယ်။ဒုတိယနှစ်ကတော့ပထမနှစ်ကအောင်းလာတဲ့ကလေးတွေကျွန်တော်ဟောဖြစ်ပါတယ်။ကျွန်တော်တို့ဒီအစိုးရနည်းပညာထက်တန်းကျောင်းနေနေအောင်ပြီးတော့ဖူးကျွန်းစွာအောင်တဲ့ကလေးတွေကိုကျွန်တော်တို့ကအစိုးရဆက်မလုပ်မှုသိပ်ပါ GDI တွေကိုကျွန်တော်တို့ကတက်ခွင့်ပေးထားပါတယ်။
ပြည်သူများရှင်ဒီကျောင်းကြီးမှာတော့ဘာသာရပ်ကြီး9ခုကိုအဓိကထားသင်ကြားပေးနေတာဖြစ်လို့သက်ဆိုင်ရာဘာသာရပ်လိုက်လက်တွေ့ကွင်းဆင်းနိုင်တဲ့နေရာတွေကိုလည်းစီစဉ်ဆောင်ရွက်ထားရှိပါရှင်။ကျွန်မကရောက်ရှိနေတဲ့နေရာကတော့ပြည်မနာမြို့ရဲ့အရှိတ်ရွှေချီနယ်မြေအတွင်းမှာရှိတဲ့စိုက်ပျိုးရေးသိပ္ပံပြည်မနာကျောင်းပဲဖြစ်ပါတယ်။အလဲလက်စင်စိုက်ပျိုးရေးအတတ်ပညာရှင်တွေကျွမ်းကျင်သူများမွေးထုတ်ပေးနိုင်ရန်ဒေတာရဲ့စံပြဆိုင်ခင်းတွေဖြစ်စေရန်တောင်သူလယ်သမားတွေကိုစိုက်ပျိုးရေးအတတ်ပညာများပြန်လည်စင်ပွားပညာပေးနိုင်ရန်တောင်သူဝင်ငွေတိုးတက်စေရန်နဲ့လူနေမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ထောက်ကူဖြစ်စေရန်ရည်ရွယ်ပြီးတော့ဒီစိုက်ပျိုးရေးသိပ္ပံပြင်မနာအကြောင်းကိုဖွင့်လှစ်ခဲ့တာပဲဖြစ်ပါရဲ့ရှင်
ဒီကျောင်းကတော့ပေါ့နော်ဟို10တန်းအောင်ပြီးတော့10တန်းအောင်တဲ့အောင်တဲ့ကျောင်းသားကျောင်းသူတွေကိုခေါ်ပါတယ်ပေါ့နော်ခေါ်တယ်တနည်းကူတော့ဟိုကျမတို့ပြီးခဲ့တဲ့စာတင်နှစ်ကတော့ပေါ့နော်2019-20ကတော့ဟို3နှစ်ပေါင်းဆိုလို့ရှိရင်620နဲ့မှ5ခုရှိခဲ့ပါတယ်အဲ့တော့ကျမတို့ကျောင်းကတော့3နှစ်တက်ရောက်ပြီးတော့ပညာသင်ကြားရပါတယ်ပထမနှစ်ရဲ့ဒုတိယနှစ်ရဲ့တတိယနှစ်ရဲ့3နှစ်ပြီးတဲ့အခါမှာကျမတို့ကတတိယနှစ်နောက်ဆုံးနှစ်ကိုပညာသင်ကြားပြီးတဲ့အခါမှာတော့တန်ပါဆင်ကိုတော့စိုက်ပျိုးရေးတက်သူကိုဆက်လက်တက်ရောက်သင်ကြားခွင့်ရှိပါတယ်ရှင်
ပိတ်သမားရှင်ဒီစိုက်ပျိုးရေးသိပ္ပံကြောင်းကိုလေ့လာပြီးသွားပြီဆိုတော့နေပြည်တော်မှာရှိတဲ့လူဆွမ်းအရင်းမြစ်များမွေးထုတ်ပေးရနေရာတစ်ခုကိုတွားရောက်လေ့လာအောင်ပါရှင်။ကျွန်မနဲ့အတူတူလိုက်ပါလေ့လာကြည့်ကြပါအောင်ရှင်။ကျမနာမြို့ရဲ့မြောက်ဖက်စက်တမိုင်ခန့်အကွာမှာရေစင်းစိုက်ပျိုးရေးတက္ကသိုလ်ရှိပါတယ်။ဒီကျောင်းရင်းကို1924ခုနှစ်ကနေစတင်တည်ထောင်ခဲ့တာဆိုတော့ကျောင်းရဲ့တက်တန်းက100နီးပါးရှိလို့နေပြီပဲဖြစ်ပါတယ်။စိုက်ပျိုးပညာ၊ပြည်ရွာဖွံ့ဖြိုးဆွယ်ဆောင်မှုနဲ့ညီလေယာကဏ္ဍအတွက်လိုအပ်တဲ့လူဆွာအရင်းမြစ်တွေကိုမွေးထုတ်ပေးရကျောင်းတော်ကြီးဖြစ်မြို့တော်နေပြည်တော်မှာဘုံယူဝင်ကြွားစွာတည်ရှိလို့နေပါတယ
်။ကျွန်တော်တို့ရေစင်းစိုက်ပျိုးရေးတက်ကတူကကျွန်တော်တို့ကဒါမန်လေးတက်ကတူမှာကျွန်တော်တို့ကအခြေပြုတယ်လို့ပြောရမှာပေါ့နော်1924ခုဒီဇင်ဘာလ22ရက်နေ့မှာကျွန်တော်တို့ကစတင်ပြီးတော့မန်လေးမှာကျွန်တော်တို့စတင်တည်ထောင်ခဲ့တယ်။နောက်ရေစင်းကိုကျတော့1983ခုနှစ်မှာကျွန်တော်တို့ရေစင်းကိုပြောင်းရွှေ့ခဲ့တယ်။အခုဆိုလို့ရှိရင်လာမယ့်ဒီ2023ဆိုလို့ရှိရင်ရေစင်းစိုက်ပျိုးတက်ကတူတည်ထောင်ခဲ့ရဆိုလို့ရှိရင်နှစ်တရာပြည့်ပါပြီခင်ဗျာ
။ဒီခန်းနာလာတဲ့စိုက်ပျိုးရေးတက်ကတူဘွေနေသပင်ခန်းမကြီးကိုတော့2013ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့2013-2014ပညာသင်နှစ်ကနေ2019-2020ပညာသင်နှစ်ထိဘွေနေသပင်အခမ်းအနားစုစုပေါင်း6ကြိမ်တိုင်တိုင်ကျင်းပပြီးခဲ့ရတာဖြစ်ပါတယ
်။ကျွန်တော်တို့ရဲ့ area အနေနဲ့ကကျွန်တော်တို့ရေစင်းစိုက်ပျိုးတက်ကတူရဲ့စုစုပေါင်း area တော့ area ပေါင်းကျွန်တော်ပေါ့ဧကပေါင်းအာ360လောက်ကျွန်တော်တို့ရှိပါတယ်။အဲဒီထဲမှာကျွန်တော်တို့ကအဲဒီစိုက်ပျိုးနိုင်တဲ့နေရီကကျွန်တော်တို့ဒေကတရာလောက်ရှိပြီးတော့ကျန်တဲ့နေရာတွေကတော့ကျွန်တော်တို့ဒီစောင့်နေရှိတယ်။အဲတင်ကြားရေးဆိုင်ရာစောင့်နေရှိတယ်။စီမံခန့်ခွဲအုပ်ချုပ်ရေးဆိုင်ရာစောင့်နေရှိတယ်။နောက်ကျွန်တော်တို့ရဲ့ဒီဝန်ထမ်းဆရာဆရာမတွေနေတဲ့အင်အားတွေရှိပါတယ်ခင်ဗျာ။စုစုပေါင်းအေရီယာကတော့ဒေက360လောက်ရှိပါတယ်။
နိုင်ငံတော်ရဲ့တရိတ်ဆန်စေကူဝန်ဆောင်မှုလုပ်ငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးမှုဆိုင်ရာလုပ်ငန်းတွေမှာခေါင်းဆောင်မှုကဏ္ဍအနေပါဝင်မဲ့မွေးမြူရေးပညာရှင်တွေနဲ့တရိတ်ဆန်စေကူဆရာဝန်များပေါ်ထွက်လာနိုင်စေရေးအတွက်ရည်ရွယ်ပြီးတော့မွေးမြူရေးဆိုင်ရာစစ်တပ်ကတူကိုဖွင့်လှစ်ထားရှိရပဲဖြစ်ပါတယ်။ဇေယသီရီမြို့နယ်ရန်ကုန်မန္တလေးကားလမ်းမကြီးရဲ့ရှိဘချမ်းမှာတည်ရှိပါတယ်။ဒီတက္ကသိုလ်ကြီးဟာ1958ခုနှစ်မှာရန်ကုန်တက္ကသိုလ်မဟာဌာနခွဲတခုအဖြစ်တိုးချဲ့ဖွင့်လှစ်ခဲ့ပြီးတော့ဥပဇာသိပ္ပံခါရန်အောင်မြင်တဲ့သူတွေကို၄နှစ်တာတင် जा ပေးပြီးတဲ့နောက်မှာတော့အောင်မြင်တဲ့သူတွေကို DSC ပြည်ထောင်စုဝင်ချီးမြှင့်ခဲ့ပါတယ်။1981ခုနှစ်မှာအင်းစိတ်မြို့ကနေပြီးတော့ပြင်မနာမြို့နယ်ရေစင်းကိုပြောင်းရွှေ့ဖွင့်လှစ်ခဲ့ပြီး1993ခုနှစ်ကနေစတင်ပြီး BBS ဘွဲကနေ DPSC ဘွဲအဖြစ်ပြောင်းလဲချီးမြှင့်ခဲ့ရပါဖြစ်ပါတယ်။ ပြည်သူများရှင်တစ်တော့တစ်ပင်နဲ့လူသားတွေဆိုတာအပြန်အလှန်အကျိုးပြုဆက်နွယ်နေကြတာပါဒါကြောင့်တစ်တော့နဲ့တစ်ပင်တဘာဝပတ်ဝန်းကျင်ကိုနီးစနစ်မှန်ကန်စွာထိန်းသိမ်းစောင့်ရှောက်တတ်တဲ့ပညာရှင်တွေများစွာလိုအပ်ပါတယ်ဘူရောက်ရှိနေတဲ့နေရာကတော့တစ်တော့နဲ့တစ်ပင်တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းစောင့်ရှောက်ပြီးမှပညာရှင်တွေမွေးထုတ်ပေးရာတစ်တော့နဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာတက္ကသိုလ်ပဲဖြစ်ပါတယ်ဒီတက္ကသိုလ်ကြီးမှာတော့တစ်တော့နဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာပညာရည်တွေကိုအထူးပြုလေ့လာတင်ကြားပေးနေတာဖြစ်လို့ဘုသူတဖြစ်ပွဲလေးလာတက်ဆက်ပေးပါသည်ရှင
်သတ္တပညာကို1923ကနေစပြီးတော့မှရန်ကုန်တက္ကသိုလ်မှာစပြီးတော့မှဖွင့်လှစ်ခဲ့ပါတယ်။နောက်1985မှာကျတော့ဒီရန်ကုန်တက္ကသိုလ်ကနေပြီးတော့မှဒီကျမတို့စာပြေရေးတက္ကသိုလ်မှာလာပြီးတော့မှဖွင့်လှစ်ပါတယ်။ကျမတို့စီမှာစာသင်ဆောင်ကတော့စုစုပေါင်း9ဆောင်ဒေါ်လာ10ဆောင်ရှိပါတယ်ရှင်။နောက်ဘွယ်နင်းသပင်ကတော့ဘွယ်နင်းသပင်တစ်ခုပါပဲရှင်။တတော်တက်တူကနေပြီးတော့မွေးထုတ်ပေးလိုက်တဲ့လူတွေကတော့ဒီတတော်ဦးစီးဌာနတို့ပဝင်းကျင်ထိန်သိမ်းရေးဦးစီးဌာနတို့နောက်မြမတက်လုံငန်းတို့နောက်ပူပိုင်းဒေသစိမ့်လန်းစုပြည်ရေးဦးစီးဌာနတွေမှာဟိုတွားရောက်ပြီးတော့မှကိုယ့်ရဲ့ပညာရောပေါ့နော်ဟိုဟာတမိုးဝန်ချောင်းပြူ
မိုင်းမင်တကြပြည်သူများရှင်ကျမတို့ရဲ့မြမနိုင်ငံရေးမြို့တော်နေပြီးတော့စီစဉ်ကနေဒီကနေ့မှာတော့ပညာရေးကဏ္ဍနဲ့ပတ်သက်ပြီးနေပြည်တော်ကောင်စီနယ်မြေအတွင်းကစာသင်ကျောင်းတွေတက္ကသိုလ်တွေကိုတွားရောက်လေ့လာခဲ့တာပဲဖြစ်ပါတယ်။နောက်လာမယ့်အချိန်ကျမှလည်းမြို့တော်နေပြည်တော်ရဲ့ဘလို့စိတ်ဝင်စားဖွယ်နေရာတွေကိုတွားရောက်လေ့လာအောင်လဲဆိုတာဒီအချိန်ကိုစောင့်မျှော်ကြည့်ရှုစီချင်ပါတယ်။ကျမတို့ရဲ့အချိန်ကိုကြည့်ရှုအားပေးရတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ရှင်။